American ကကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Ford ကုမ္ပဏီကအငားယင်လုပ်ငန်းသုံးရင်မောင်းလုံးဝမလိုတဲ့အလိုအလျောက်မောင်းကားမျိုးကိုလာမယ့်9နှစ်အတွင်းမှာထုတ်မယ်လို့ August 16ရက်နေ့ကပဲကြေညာလိုက်ပါတယ
် Today we're announcing Ford's intent to have a high volume SAE level 4 fully autonomous vehicle
SAE အဆင့်၄ရှိတဲ့ရင်မောင်းလုံးဝမလိုပဲအလိုအလျောက်မောင်းနေနိုင်မဲ့အငားယင်လုပ်ငန်းသုံးရင်မျိုးကို2021ခုနှစ်မှာကျွန်တော်တို့ထုတ်လုပ်မယ်ဆိုတာကိုအသိပေးကြေညာခြင်းပါတယ
် Ford Company ရဲ့ CEO Mark Fields ကအခုလိုကြေညာလိုက်တဲ့အတွက်မော်တော်ကားလုပ်ငန်းထဲမှာသာမကအလိုအလျောက်ရင်မောင်းနည်းပညာပေါ်အာရုံစိုက်နေကြသူတွေကြားမှာပါပြောစရာဆွေးနွေးစရာဖြစ်ခဲ့ပါတယ် Autonomous Vehicle Technology လို့ခေါ်တဲ့အလိုအလျောက်ရင်မောင်းနည်းပညာနဲ့ရင်မောင်းမလိုတဲ့ကားမျိုးထုတ်မယ်လို့ကြေညာထားတဲ့ကားကုမ္ပဏီတချို့ရှိပြီးတော့စမ်းသပ်မှုတွေလည်းလုပ်နေကြပေမဲ့ Ford ကားကုမ္ပဏီကတော့SAE အဆင့်၄ရှိတဲ့ယင်မျိုးကိုထုတ်မယ်လို့ပြောလိုက်တာကထူးနေတာပါ
။ That means there's going to be no steering wheel, there's not going to be a gas pedal, there's not going to be a brake pedal. And of course,
သူပါသာအလိုအလျောက်လုံးဝမောင်းနေမဲ့ကားမျိုးကို Ford ကုမ္ပဏီက၅နှစ်အတွင်းအမြောက်အများထုတ်လုပ်မှာဖြစ်ပါတယ်။အလိုအလျောက်လုံးဝမောင်းနိုင်မယ်ဆိုတဲ့အသေးပေကကားထဲမှာ steering လုံးဝမပါ၊ lever တွေ၊ brake တွေလုံးဝမပါ၊ကားမောင်းတဲ့သူလုံးဝမလိုတဲ့ကားမျိုးကိုပြောတာဖြစ်ပါတယ်။
နိုင်ငံတကာမှာထုတ်လုပ်နေတဲ့မော်တော်ကားတွေလေယာဉ်မြန်တွေအပါအဝင်ရွေရှားဆက်တက်ယင်တွေရဲ့လုံခြုံမှုထိရောက်မှုနဲ့အရေးအသွေးကောင်းမွန်မှုအတွက် SAE ဆိုတဲ့နိုင်ငံတကာအင်ဂျင်နီယာတွေပါတဲ့အဖွဲ့အစည်းကစံချိန်စံနှုန်းသတ်မှတ်ပေးပါတယ်။ယင်မောင်းမလို့ပဲအလိုအလျောက်မောင်းနိုင်မဲ့ယင်မျိုးတွေအတွက်လည်း SAE ကအဆင့်6ဆင့်ခွဲခြားပြီးတော့သတ်မှတ်ထားပေးပါတယ်။အဆင့်4ဆိုတာကတော့ကားမောင်းတာနဲ့ဆိုင်တဲ့ကိစ္စအလုံးကိုကားကပဲအလိုအလျောက်လုပ်သွားမဲ့ High Automation အဆင့်ဖြစ်ပါတယ်။အခုလိုကားထဲမှာ steering တို့ brake တို့လုံးဝမပါတဲ့အလိုအလျောက်မောင်းကားမျိုးကို9နှစ်အတွင်းမှာတကယ်ပဲထုတ်လုပ်နိုင်မှာမလားဆိုတာကိုလည်းတချို့ကလည်းတန်တရားရှိကြပါတယ်။ American ကနာမည်ကြီး MIT နည်းပညာတက္ကသိုလ်ရဲ့နည်းပညာဆိုင်ရာသုံးသပ်ချက် magazine စောင်းပါတစ်ခုထဲမှာဆိုရင်ယင်မောင်းလုံးဝမလိုပဲတကယ်ကိုစိတ်ချလက်ချအလိုအလျောက်မောင်းနိုင်မဲ့ကားမျိုးကိုထုတ်နိုင်ဖို့9နှစ်ဆိုတဲ့အချိန်ဟာလုံးဝမလောက်ဘူးလို့ပညာရှင်တွေရဲ့ရှင်းပြချက်တွေနဲ့ရေးထားပါတယ်။ Ford Company အနေနဲ့2021ခုနှစ်မကုန်ခင်တတ်မှတ်ထားတဲ့အတိုင်းအလိုအလျောက်မောင်းတဲ့ကားမျိုးထုတ်တော့ထုတ်နိုင်လိမ့်မယ်။ဒါပေမဲ့အချိန်နှင်းနှင်းနဲ့တတ်မှတ်နေရာတချို့ပဲမောင်းနိုင်တဲ့ကားမျိုးဖြစ်လိမ့်မယ်လို့အလိုအလျောက်မောင်းကားတွေအကြောင်းလေ့လာနေတာအနှစ်20ရှိနေတဲ့ဘာကလေးတက္ကသိုလ်က Steven Sheldover ရဲ့အပြောကို MIT Technology Review ဆောင်းပါးထဲမှာဖော်ပြထားပါတယ်။တကယ်တော့ BMW နဲ့ Tesla ကားကုမ္ပဏီတို့လိုကမ္ဘာကျော်ကားလုပ်ငန်းကြီးတွေကရင်မောင်းမလိုတဲ့ကားမျိုးထုတ်မယ်လို့ကြေညာထားပြီးဖြစ်ပါတယ်။စံတည်တွင်ဖန်တီးမှုတွေကိုလက်လွတ်မခံပဲအလိုအလျောက်မောင်းနိုင်မဲ့ကားမျိုးထွင်းနေတာကို Rachel Burgess တို့လို Auto Car နဲ့ What Car ဆိုတဲ့ Motor Car Magazine တွေရဲ့ Editor ကတော့ဝန်တာနေပါတယ
် It's very interesting they're one of many car makers who have started plans with
သိစိတ်ဝင်စားဖို့ကောင်းပါတယ်ကားကုမ္ပဏီတွေအများကြီးထဲမှာမှအခုလိုအလိုအလျောက်မောင်းနေနိုင်မဲ့ကားမျိုးထုတ်ဖို့စလုပ်တဲ့ကုမ္ပဏီတွေထဲမှာသူတို့ပါလာပြီလေပြီးခဲ့တဲ့လတုန်းကပဲ BMW က2021မတိုင်ခင်အပြည့်အဝအလိုအလျောက်မောင်းနေနိုင်မဲ့ကားမျိုးထုတ်ဖို့စီစဉ်ထားတယ်လို့ကြေညာသွားတယ်။ Tesla ကုမ္ပဏီပိုင်ရှင် Elon Musk ကလည်း2018မတိုင်ခင်အလိုအလျောက်မောင်းနိုင်တဲ့ကားထုတ်မယ်လို့ပြောထားတယ်။ဒါကြောင့်အလိုအလျောက်မောင်းရင်နည်းပညာတွေအတွက်သိကိုစိတ်လှုပ်ရှားစိတ်ဝင်စားစရာကောင်းပါတယ
်။ Ford ကားကုမ္ပဏီကတော့အိမ်သုံးအမျိုးအစားမဟုတ်ဘဲအငှားယင်လုပ်ငန်းတွေအတွက်အလိုအလျောက်မောင်းတဲ့ကားတွေကိုထုတ်မှာပါ။လက်ရှိမှာလည်း American ကအငှားယင်လုပ်ငန်းကြီးတွေက Ford ကားတွေကိုသုံးနေကြပါတယ်။ Ford လိုပဲGoogle နဲ့အငှားယင်လုပ်ငန်း Uber တို့ကလည်းကားထဲမှာထိမောင်းတဲ့သူမျိုးလုံးဝမလိုတဲ့ကားတွေကိုထုတ်နိုင်ဖို့ကြိုးစားနေကြတာပါအလိုအလျောက်မောင်းတဲ့ကားတွေကိုကင်မရာရဲ့ Radar စနစ်ရဲ့ Computer Software ရဲ့ကမောင်းနှင်ပေးနေတာလို့အကျဉ်းအဖြစ်ပြောလို့ရပါတယ်ဘေးဝန်းကျင်မှာဘာတွေရှိနေသလဲဆိုတာကိုကားမှာတပ်ထားတဲ့ကင်မရာနဲ့ Radar Sensor စနစ်ကကားပတ်ပတ်လေကိုတစ်ချိန်လုံးစောင့်ကြည့်ပေးနေပြီးတော့ Brake အုပ်ဖို့လိုပြီလို့အသိပေးလိုက်တာနဲ့အထူးထွင်ထားတဲ့ Computer Software ကနေပြီးတော့အုပ်ပေးလိုက်တာမျိုးဖြစ်ပါတယ်ကွန်ပျူတာတွေကလူထက်မြန်အောင်လို့တုံ့ပြန်ပေးနိုင်ပေမဲ့ဘယ်အချိန်မှကားကိုရပ်ဖို့လိုတယ်အချိန်တက်လိုက်ဖို့လိုတယ်ဆိုတာကိုအဆုံးဖြတ်ပေးနိုင်တဲ့နေရာကြတော့လူတွေကတပန်းပူတာတယ်ဆိုတာကို MIT ရဲ့ Technology Review Magazine ဆောင်းပါးထဲမှာထောက်ပြထားပါတယ်။ဒါကြောင့်လဲ Tesla ကုမ္ပဏီရဲ့အလိုအလျောက်မောင်းရင်တစဉ်စမ်းသပ်မောင်းနေတော့တိုက်မိလို့ကားထဲမှာပါသွားတဲ့သူတယောက်စိတ်ဆုံးခဲ့ပါသေးတယ်။ဘေးပတ်လည်ကိုစောင့်ကြည့်နေတဲ့ကားကင်မရာကကွေလာတဲ့နောက်တွဲပါရှင်ရဲ့အဖြူရောင်ဘေးဘက်ကိုနေအောင်ထဲမှာအန်ဒီရဲလို့မခွဲခြားနိုင်တဲ့အတွက်အလိုလျောက် brake ကမရက်လိုက်တာလို့ Tesla ကရှင်းပါတယ်။အထဲမှာပါသွားတဲ့သူကလည်း အာယုံမထားလိုက်မိတဲ့အတွက်ကားကိုအချိန်မီမရက်လိုက်နိုင်ပဲကားတိုက်မိခဲ့တာပါ။အဲ့လိုဖြစ်ခဲ့ပြီးတဲ့နောက် Tesla ကားတွေရဲ့ Radar စနစ်ကိုပိုကောင်းအောင်လုပ်ပါမယ်လို့ Tesla ရဲ့ CEO Elon Musk ကပြောကြားခဲ့ပါတယ
်။ Obviously that crash was incredibly tragic.
အဲ့ဒီယာဉ်တိုက်မှုကတိတ်ကိုစိတ်မကောင်းစရာပါပဲ။အဲ့ဒီယာဉ်တိုက်မှုပြဿနာဖြစ်တော့ Elon Musk ပြောတာက Tesla ယာဉ်မောင်းတစ်ယောက်ဆုံးရတဲ့အချိန်မှာသူတို့ရဲ့အလိုလျောက်ယာဉ်မောင်းစနစ်ကိုစမ်းသပ်မောင်းထားတဲ့မိုင်မောင်းကတန်း130ရှိပါပြီတဲ့။အမေရိကမှာဆိုရင်ရှိသမျှမော်တော်ကားတွေအားလုံးမောင်းတဲ့မိုင်ပေါင်း94တန်းမှာတယောက်ကားတိုက်မှုကြောင့်အသက်ဆုံးရှုံးနေရတာကိုတွေ့ရပါတယ်။ဒါကြောင့်ဤပညာပိုတော့မှလုံခြုံစိတ်ချရတယ်ဆိုတာကိုသက်သေပြနေပါတယ်။အချိန်ကြာလာတဲ့အမြပေါ့လေပိုတော့မှတိုးတက်လာပါလေဦးမယ
်။ကားထဲမှာမောင်းတဲ့သူလုံးဝမလိုတဲ့အလိုအလျောက်မောင်းကားမျိုးတွေလမ်းပေါ်မှာမောင်းနိုင်ဖို့လမ်းတွေကိုကွန်ပျူတာနဲ့စနစ်တကျသတ်မှတ်ထားတဲ့မြေပုံစနစ်နဲ့ GPS လမ်းညွန်စနစ်တို့လည်းလိုအပ်ပါတယ်။အဲ့ဒီစနစ်တွေစနစ်တကျမရှိဘူးဆိုရင်တော့အလိုလျောက်မောင်းနေတဲ့ကားတွေလမ်းပေါ်မှာလိုရာခရီးသွားနိုင်ဖို့ဖြစ်နိုင်မှာမဟုတ်ဘူးဆိုတာကို The Verge Online Media ရဲ့ဆောင်းပါးတစ်ခုထဲမှာလည်းရေးထားပါဗျ။နောက်တစ်ခုကမောင်းသူလုံးဝမပါတဲ့ကားမျိုးတွေကိုမောင်းနေနိုင်ဖို့အမေရိကမှာတော့နေရာတွေကိုသတ်မှတ်ကန့်သတ်ထားတာမို့နောက်9နှစ်အတွင်းမှာလမ်းတိုင်းပေါ်မှာအလိုလျောက်မောင်းတဲ့ကားတွေတက်မောင်းနိုင်တဲ့အခြေအနေရောက်မှာလားဆိုတာကလည်းမေးစရာပါ။ Ford ကားကုမ္ပဏီကတော့2021ခုနှစ်မှာထုတ်မဲ့SAE အဆင့်4အလိုအလျောက်မောင်းကားတွေကဘယ်လိုပုံစံမျိုးဖြစ်မှာလဲဆိုတာကိုလောလောဆယ်မပြောနိုင်သေးပေမဲ့ထုတ်တဲ့အခါမှာတော့အဆအဆအစင်းသင်းဖြစ်နေအောင်လို့ကားတွေရဲ့ software ဘိုင်းရော hardware ဘိုင်းကိုပါအသေးချတီထွင်နေတယ်လို့ဆိုပါရရှင်။